ချင်းပြည်နယ်ဟာသဘာဝဝန်းကျင်ထိမ့်သိမ်းရေးနယ်မြေများပြားတဲ့ဒေသဖြစ်ပါတယ်။အင်းတော်ကြီးကန်နဲ့ဟူကောင်းကြိုက်ဝန်းဒေသကိုကုလသမဂ္ဂအဖွဲ့ကတော်ရိုင်းတိရစ္ဆာန်ရဲ့ဘေးမဲ့တော်အဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့ရွှေတူးဖော်မှုတွေကြောင့်ဘေးမဲ့တော်ရဲ့သဘာဝဥယျာဉ်တွေပျက်စီးနေပါတယ်။ချစ်ကောင်းစီတက်လာမှစီကမ်းမဲ့ထုတ်လုပ်မှုတွေများလာပါတယ်။ဒီကြောင့်ကိုဒီလပထမ6လပိုင်းမှာအမလီဖစ်ဘိန်းရဲ့အဖွဲ့ကဒေသခံတွေကိုတွစ်ဆုံမေးမြန်းပြီးဇွန်လ24ရက်နေ့ထုတ် Frontier စာဆောင်မှာအစီရင်ခံစာတင်ပြထားပါတယ်။အခုဆိုရင်အင်းတော်ကြီးကဟူကောင်းကြိုင်ဝမ်းနဲ့မြောက်ပိုင်းတောင်တန်းဒေသတွေမှာပါရွှေတူးဖော်မှုတွေလုပ်နေတဲ့အတွက်သဘာဝဝန်းကျင်ပျက်စီးမှုများပြားလာပါတယ်။မြေသားတန်ချိန်20ကျော်တူးယူကော်ထုတ်ပြီးဗဒားနဲ့ဆိုင်နိုင်ဓာတ်ကိုသုံးပြီးစိတ်ယူတော့မှရွှေလက်စွပ်လေးတကွင်းရတာမှုရွှေတူးပေါ်တဲ့နေရာမှာသဘာဝပတ်ဝန်းကျင်အကြီးအကျယ်ပျက်စီးပါတယ်။ဒါကြောင့် KIO ကချင်းအဖွဲ့ကသူထိန်းချုပ်တဲ့နေမီမှာရွှေရှာပင်မှုပိတ်ပင်ထားကြောင်းသိရပါတယ်။ NLD အစိုးရလက်ထက်ကတော့လေးဧကစီရှိတဲ့ရှိုးလေးကွက်200ကျော်ခွင့်ပြုခဲ့တယ်လို့ဆိုပါတယ်
။ဆရာနာသိမီနောက်ကချင်းပြည်နယ်မိုးညင်းမြို့နယ်ကအင်းတော်ကြီးကန်တင်ကောစာပြုလာကြောင်းကိုအောက်တိုဘာ9ရက်နေ့ထုတ်ကချင် wave သတင်းစာဆောင်မှာဖော်ပြပါတယ်။အင်းတော်ကြီးကံကို1999မှာဘေးမဲ့တော်ဖြစ်သတ်မှတ်ခဲ့ပါတယ်။ဇီဝအဝန်းနယ်မြေအဖြစ်လဲကုလသမဂ္ဂ UNESCO အဖွဲ့ကသတ်မှတ်ပါတယ်။အာဆီယံအမွေနှစ်အဖြစ်လဲသတ်မှတ်ခံရတဲ့နယ်မြေဖြစ်ပါတယ်။အလျား14မိုင်အနံ9မိုင်ရှိပြီးမြို့သုံးမဲ့အန္တရာယ်ကိုရင်ဆိုင်နေရတဲ့ငှက်မျိုးစိတ်ပေါင်း10မျိုးပါဝင်စောင်းကိုငှက် 2000 ကျော်နှစ်စဉ်ခိုလုံနေရနေရာလဲဖြစ်ပါတယ်။ဒါပေမဲ့အင်းတော်ကြီးကံအနီးကမိုင်းနောင်လုံးတုံနဲ့မုံမုံကန်ကျေးရွာတွေမှာဆယ်ရန်တရားတွေနဲ့မြေတူးဆက်200လောက်သုံးပြီးစီးမဲ့ကမ်းမဲ့ရွှေတူးဖော်နေတာကြောင့်ရွှေလုပ်ငန်းကဆွန့်ပစ်လိုက်တဲ့အငစ်ကြေးတွေအင်းတော်ကြီးတဲ့စီးဝင်လာတဲ့အတွက်အင်းကောလာတယ်လို့ဆိုပါတယ
်ရွှေတူးဖော်မှုကထွက်လာတဲ့နုံနေဟာချောင်းတွေကတစင်အင်းတော်ကြီးကံနဲ့ရောက်သွားတာကြောင့်တနည်းမှာတမိုင်လောက်အင်းကောနေပုံရတယ်လို့ဒီသခံတွေကခံမှန်းပါတယ်အင်းတော်ကြီးကအနီးတဝိုက်မှာနေထိုင်တဲ့ဒေသခံတွေရဲ့လေယာဉ်မြေတွေလည်းပျက်စီးလာပြီးပြည်သူ့ကျန်းမာရေးကိုပါထိခိုက်လာတယ်လို့ဆိုပါတယ်။ရွှေလုံငန်းကစွန့်ပစ်လိုက်တဲ့နုံတွေစီးဝင်လာတဲ့လေယာတွေလမ်းတွေပျက်စီးပြီးတောက်သုံးရေရှားပါတဲ့ပြဿနာကိုရင်ဆိုင်နေရပါတယ်။ပဓာအစိတ်တဲ့ငါးဟာကျန်းမာရေးအန္တရာယ်ဖြစ်ပါတယ်။အင်းတော်ကြီးဒေသမှာမြေဧက6000ကျော်ဟာမြေစာပုံအဖြစ်ပျက်စီးနေပြီလို့စစ်တမ်းကောက်ယူတဲ့အဖွဲ့ကဆိုပါတယ
်အရင်အစိုးရလက်ထက်ကကချင်ပြည်နယ်မှာတပ်တုအသေးစားနဲ့လက်လုတ်လက်စားဥပဒေရှိတဲ့အတွက်မြေချောင်းနဲ့ပေ300အကွာမှာတူးရမယ်တူးပြီးသားရွှေရင်းကိုမြေပြန်ဖို့ရမယ်စတဲ့စည်းကမ်းချက်တွေရှိပေမဲ့အခုတော့ထိန်းကုတ်မဲ့သူမရှိဖြစ်နေပါတယ်ဘယ်အဖွဲ့အစည်းကမှထိန်းချုပ်နိုင်တဲ့အချိန်တွေမရှိလို့ရွှေရှားပွေရေးဟာစီးမဲ့ကမ်းမဲ့ဖြစ်နေပါတယ်စစ်ကောင်စီမတိုင်ခင်ကအစိုးရလုပ်ငန်းရှင်နဲ့ရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးဖွင့်ဆိုင်အဖွဲ့ကကွင်းစင်းလေးလာစစ်ဆေးတာမျိုးရှိခဲ့ပါတယ်။အခုတော့စစ်ဆေးမှုတွေလုံးဝရပ်ဆိုင်းသွားပါတယ်။ရွှေရှားသူတွေဟာစစ်ကောင်စီတပ်ရှမ်းပြည်လက်နက်ကိုင်အဖွဲ့နဲ့ KIA ကချင်လွတ်မြောက်ရေးတပ်ကိုစัจကြေးပေးပြီးနားလည်မှုနဲ့တူးဖော်နေကြတာဖြစ်ပါတယ
်။ဒါပေမဲ့ရွှေတူးဖော်မှုကိုပိတ်ပင်ထားတယ်လို့ KIA ဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်။အထူးသဖြင့်ပြည်သူ့ချမ်းမြေလေယာဉ်မြေနဲ့အများနဲ့ဆိုင်ရဲ့မြေနေရာမှာရွှေလုံးဝတူဖော်ခွင့်မပေးဘူးလို့ဆိုပါတယ် NLD အစိုးရလက်ထက်မှာ2020မေလအထိကချင်ပြည်နယ်ကမြို့နယ်7နယ်မှာအသေးစားရွှေလုံးကွက်200ကျော်နဲ့လက်လုတ်လက်စားရွှေလုံးကွက်260ကျော်ကိုလုတ်ပိုင်ခွင့်ပေးခဲ့တယ်လို့ပြည်နယ်အစိုးရကစည်းရင်းထုတ်ထားပါတယ်ဒါပေမဲ့အင်းတော်ကြီးကံဒေသမှာလုတ်ကွက်ချပေးမှုလုံးဝမရှိကြောင်းသိရပါတယ်အခုတော့ကံကောတော့မဲ့လက္ခဏာတွေတွေ့နေရပါပြီဟူကောင်းတောင်ကြားဘင်းမဲ့တော်ဒေသနဲ့မြောက်ပိုင်းတန်တန်းဒေသတွေမှာလည်းရွှေတူးဖော်မှုတွေရှိနေပါတယ်တကယ်တော့စစ်တပ်ထိန်းချုပ်မှုအများဆုံးဒေသတွေမှာတရားစတဲ့အရင်အမြင့်အများဆုံးထုတ်ယူနေကြတာတွေ့ရပါတယ်ဇွန်ပရာဘုံနဲ့မချမ်းဘုံမှာလည်းရွှေတူးဖော်မှုကြောင့်လူဘဝရက်ဒီရီထိခိုက်လာတာတွေ့ရပါတယ်ဟုတ်မလေးမြို့နယ်မှာလည်းလိုင်စင်မဲ့ရွှေလုံငန်းအများအပြားရှိပါတယ်။ချင်းနှင်းနဲ့ဥရုမြေကျောင်းကရွှေတူးဖော်သူတွေဟာရှမ်းနီတိုက်ဖွဲ့နဲ့စစ်ကောင်စီတပ်ကိုသာမကဘဲ KIA ကိုလည်း ဆက်ကြည့်ပေးရကြောင်းသိရပါတယ်ခင်ဗျာ။